ကိုတန်းစင်မျိုးရှင်မနေ့ကနိုဝင်ဘာလ၃ရက်နေ့နေ့လေကမာရွမျိုးနယ်တရားရုံမှာကိုတန်းစင်မျိုးကိုရုံးထုတ်ပြီးပြစ်ဒဏ်ချမှတ်ခဲ့တဲ့အချိန်မှာကိုတန်းစင်ကရှိနေတော့အဲ့ရအချိန်လေးကိုနည်းနည်းပြောပြပေးပါရှင်ကျုံကိုတုံးလိုက်ကြတော့မထုတ်လာတယ်တရားရုံပေါ်တင်တဲ့အခါမှာတန်းစင်မျိုးတို့ကဒီလိုင်းတာတရားရုံမှာမနေ့ပိုင်းကတမိတ်ချတာကိုခုနှစ်နှစ်ခွဲစီချတာတော့သူတို့ကိုချီးချင်းခတ်တ သူတို့ကဒီတရားရုံးတပိတ်မောက်တာလာကြပြီလေအဲ့လိုလေလိုလိုကရဲ15ရောက်ဝင်လို့ပြီးတော့သူတို့အတင်းချုပ်တော့ပေါ့အင်းဆွဲမလုပ်တာပေါ့အဲ့ချိန်မှာမောင်ဆန်းဝင်ကအော်တယ်ခါတော့ဒါတရားရုံးအဲ့လိုမျိုးအတင်းချက်မလုပ်နဲ့အာရမမလုပ်နဲ့ပေါ့နော်ဒီလိုအချမ်းမဖက်နဲ့ပေါ့သူကအော်တယ်ကျွန်တော်တို့ကကျွန်တော်ယုံကြည်တဲ့အတိုင်းကျွန်တော်လုပ်တာကျွန်တော်တရားရုံးကိုကျွန်တော်တို့တရားနာတော့မှုမရှိတဲ့အတွက်လုံးဝအယုံကြည်မရှိဘူးတရားမှကျွန်တော်တို့ကြောခိုင်းနေတာအဲ့တော့ဒီတရားရုံးထုတ်လာတာလေကျွန်တော်ဆန္ဒလက်အောင်မဟုတ်ဘူးခမရကတော့အတင်းချက်ထုတ်လာတာကျွန်တော်သဘောဆန္ဒမပါဘူးတရားသူကြီးဘက်ကမျက်နှာဆွဲလှဲတာလေကျွန်တော်လည်းဆွဲလှဲတာအင်အားသုံးပြီးတော့ကျွန်တော်ဆန္ဒမပါဘူးသူကအော်တယ်အဲ့ဒါတန်းနေမျိုးပြောတယ်ဟဲ့အောင်တရားရုံးတရားရုံးထဲမှာပြောနေတယ်ဒါမတရားရုံးနဲ့အဲ့လိုပြောတယ်အဲ့လိုပြောပြောတရားကြီးကတက်လာတယ်တက်လာပြီးခမရတို့ကယုံကြည်ချင်းမယ်တဲ့14ရက်နေတဲ့ဒီမှာမစစ်တော့ဘူးတဲ့အင်းနေချင်းအောင်လည်းမစစ်မယ်တဲ့အဲ့လိုပြောတယ်သူမနက်ကတော့ဆိုရင်လေဒီလက်ချီချင်းခန့်ဝင်နေမဟုတ်လက်ထိပ်ပါခတ်တယ်ခါတိုင်းပေါ့နော်အပတ်တိုင်းအပတ်တိုင်းကမောင်မျိုးနဲ့တရားရုံးအများသူငါရှိမောင်မှာစစ်ကပ်ပြီးပါမှာအခုအမိန့်ချခဏိကမှာကပ်ပြီးတော့ဒီအင်းနေကူကပူတော့ရွှေ့လိုက်တယ်ပေါ့လေ
မနေ့ကနိုဝင်ဘာ23ရက်နေ့ညနေမှာကိုတန်းစင်မျိုးကိုတတ်တတ်ခွဲထုတ်ခေါ်သွားပြီးတော့ပုံမှန်353ဝန်ထမ်းတွေရဲ့ဝတ်တရားနှောက်ယှက်မှုနဲ့ထောင်နှံတဲ့နှစ်ချမှတ်ခဲ့တယ်လို့ကျမတို့ကြားသိရတယ်ရှင်အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါအောင်ရှင
်ညနေမှာပဲတန်းစင်မျိုးကိုတီးကြားတယောက်တည်းအင်းစင်မျိုးနဲ့ရုံခေါ်သွားတယ်ထောင်နှံနှစ်ချလိုက်တယ်ဘာကြောင့်ခေါ်သွားလဲသူမသိဘူးဟိုတရားရောက်သွားတဲ့အင်းစင်မျိုးနဲ့တရားရုံးမှာလည်းကျွန်တော်ပြောပြထိုင်တယ်အဲ့ကျွန်တော်ဘာလို့ခုခေါ်တာလဲဆိုတော့ရဲတွေပြောတယ်မီးတို့လည်းမပြောဘူးရဲတွေကကိုလည်းရောက်ရောက်ရောသူလက်နဲ့စရက်တန်ကြားတယ်ပြောတယ်သူတို့ဘာလို့စစ်တယ်ဘာလို့မီးတယ်သူမကြားဘူးတူတူလေးတဲ့အဲ့တော့တရားသူကြီးကလည်းအမိန့်ချတော့မှထောင်တန်းနှစ်နှစ်သူချလိုက်တော့မှသူသိရတဲ့အပြစ်ရှိတာမရှိတာလို့မီးတယ်တဲ့တန်းနေမျိုးကတရားရုံးအလုံးကိုတပိတ်မောက်တဲ့အတွက်သူကစစ်စစ်ငြိမ်နေလိုက်တော့စစ်စစ်ငြိမ်ခြင်းဒီဝန်ခံခြင်းဆိုပြီးတော့တရားသူကပြောတယ်တဲ့အဲ့ဒီအမှုနဲ့ပတ်သက်လို့လည်းရမန်ပေးခြင်းလည်းမရှိဘူးအဲ့ဒါရဲရဲလေးပြောလာဖမ်းခြင်းလည်းမရှိဘူးရဲရဲကဘလို့အမှုဖွင့်တယ်ဘလို့နှိပ်ပြီးတယ်ကြိုတင်ကြောင်းချခြင်းလည်းမရှိဘူးဒီကာယကရှင်နဲ့အကျိုးချင်းအကြောင်းမကြဘူးမိသားစုဝင်နဲ့အကျိုးချင်းအကြောင်းမကြဘူးအဲ့တော့ဒီဘက်ကနေပြောကြည့်ဥရိပါခွင့်ရေးအတိုင်းကျွန်တော်တို့ဒီရှေ့နေရှေ့ရတဲ့နဲ့ခုခံခြေပောက်ခွင့်လည်းမရခဲ့ပါဘူ
းကိုတန့်စင်ဦးကဒီနေ့ကိုတန့်စင်မျိုးထောင်ဝင်စာသွားတွေ့တော့ထောင်နဲ့နှစ်ချမှတ်ခဲ့ရတဲ့ပတ်သက်ပြီးသက်ဆိုင်ရာကိုမေးမြန်းခဲ့သေးလားရှင
်ကျွန်တော်ကတော့မြို့နယ်မှူးဦးရွှေမန်းကိုမေးကြည့်လိုက်တယ်ကမောင်မြို့နယ်ကျွန်တော်ညီကိုမနေ့ကထောင်နဲ့နှစ်ချလိုက်လို့ကျွန်တော်ကြားရတယ်အခုမှသိရတယ်လို့အပလိုဖြစ်တာလည်းမေးတဲ့ခါကျတော့ဟုတ်တယ်တဲ့သူကိုပြီးခဲ့တဲ့နှစ်ပတ်လောက်ကရုံးချင်းထွက်တော့ကသုံးလုံးပြစ်လဲလို့တဲ့အဲ့ဒီအမှုနဲ့ချတာတဲ့တရားမထုတ်ဘူးဆိုညင်းဆန်ပြီးတုံးလုံးလဲလို့တဲ့ဒီမြို့နယ်မှူးရွှေမန်းဘာပြောလဲဆိုလို့ရှိရင်ကမာတို့တရားရုံးထုတ်တဲ့ထုတ်တိုင်းထုတ်တိုင်းမှာသူကကားပေါ်မှာသူကဘာမှမဖြေတော့ဘူးသူကအဲဒီအားလုံးကိုသူကချော့မော့ပြီးတွေးမွေးတယ်ပေါ့လေချော့မော့ပြီးတော့ဘာမှမလုပ်နဲ့မင်းတို့တရားရုံးမှာမင်းတို့လုံချင်တာလုပ်တရားရုံးချင်မင်းလုံချင်တယ်လုပ်လို့ရတယ်လုပ်အဲအဲ့လိုပြောတယ်ဒီအင်းစိန်ဖောင်မှာတခါအချင်းတိုင်းထုတ်တော့တခါပြဿနာတက်သေးတယ်အဲဒီလူခွေရရှိစေတို့ရေနိုင်ငံသားခွင့်ရရှိတို့ဆိုအော်တဲ့ကိစ္စနဲ့ပတ်သက်လို့အဲ့တော့တခါဖြစ်သေးတယ်
ကိုတန့်စင်မျိုးတို့အမှုတွေအတွက်ဘသူတွေကရှင်းနေတဲ့အနေနဲ့လိုက်ပါဆောင်ရွက်ပေးနေပါလေရှင်
။ဟုတ်ကဲ့ရှင်းနေတွေဟိုသူတို့ကိုယ်တိုင်ပဲသူတို့သဘောနဲ့ပေါ်ရုပ်လိုက်တာလေ။ဒီအမှုတွေကိုယ်တိုင်ကစွတ်စွတ်ခံသူကိုယ်တိုင်ကတရားရုံးမှာရှင်းနေတွေနဲ့လိုက်ပါဆောင်ရွက်တဲ့အခါမှာရှင်းနေတွေရတင်ကြားချက်တွေအဲဒီစွတ်စွတ်ခံသူတွေတင်ပြချက်တွေအလုံးကိုတရားသူကြီးတွေပယ်ချတာများတယ်လေ။ဒါကျွန်တော်ကိုယ်တွေ့ပဲ။ကျွန်တော်ကိုယ်တိုင်လည်းလိုက်ပါပြီးတော့နားထောင်တာလေ။ချီးရှုတာတွေတွေ့ကြရတော့သူတို့ကလည်းတရားနာတော့မှရှိတော့ဘူး။အဲ့ဒါရှင်းနေတွေရှင်းရတဲ့အခုခံတဲ့လကားပဲဆိုပြီးတော့တရားရုံးအတိမမပြူတော့တာပါအဲ့မှာသူစတပိတ်မောက်လိုက်တာလေ
ကိုတန်းစင်ဦးကကိုတန်းစင်မျိုးရဲ့အမှုကိုတရခုနှစ်မှာလိုက်ပါကြားနာခွင့်ရပါသလားရှင
်ကဲဒီအင်းစင်ထောင်လေးကတော့နားတော့မရှိပါဘူးဒီအပြင်ရုံးဆိုရင်တော့နားတော့ရတယ်လေအပြင်ရုံးဆိုတော့မှပဲချွင်းချက်ရှိပါသေးတယ်ဆိုင်သာတရားရုံးဆိုရင်နားတော့မခတ်ပါနဲ့သူတို့ပိတ်ဆို့ထားတယ်ဂျဲနေလည်းရန်ထားတယ်အဝေးရနားတော့လည်းဘာမှမမြင်မကြားပါတော့ကြားတစ်ချက်မကြားတစ်ချက်အဲ့လိုဖြစ်တယ်ဆိုင်သာတရားရုံးထုတ်တော့ကနောက်ပိုင်းကျောင်းလိုက်တာတရားရုံးကမထုတ်တော့ဘူးဆိုတော့အင်းစင်ထောင်နဲ့ဘူးထဲမှာထုတ်တယ်ပြည်ပြူတဲ့ထုတ်တဲ့ကကြပိုဆိုးသွားတာပေါ့မိသားစုဝင်ဖို့မရတော့ဘူးပေါ့နော်နားတော့ဝင်မရတော့ဘူ
းအခုလိုထောင်နဲ့16နှစ်ချမှတ်ခံရတဲ့အပေါ်မှာကိုတန့်စင်မျိုးကဘယ်လိုများတုံ့ပြန်ခဲ့ပါလဲရှင
်သူဒီလိုမျိုးချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တော့ဘာမှတော့မဖြစ်ပါဘူးကျွန်တော်တိုင်းပြည်မှာဒီလိုမျိုးလုပ်နေလို့လည်းမပြီးဘူးဟာကျွန်တော်တို့ကတွေ့ဆုံဆွေးနွေးအဖြေရှာပြီးမှကျွန်တော်တို့ကအဖြေမှန်တစ်ခုရမယ်လို့ကျွန်တော်ယုံကြည်တယ်နော်တန့်စင်မျိုးကဒီတိုင်းပဲပြောတယ်လေအခုထောင်ဝင်တွေနဲ့တွေ့ပြောတဲ့ခါမှာဒီအညို့အကားရည်နဲ့လှုပ်လို့လည်းဒီတိုင်းပြည်တစ်ခုကတည်ထောင်လို့မရပါဘူး
ကိုတန့်စင်ကိုအခုလိုဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်